ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာကိုမြန်မာအစိုးရကကြိုဆိုလိုက်ပါတယ်။အစီရင်ခံစာထဲကအကြံပြုချက်တွေဟာအစိုးရနဲ့ဒေါ်ဘောရာအမြင့်တူညီကြောင်းနဲ့အကြံပြုချက်တွေကိုအချိန်မဆိုင်ပဲထိထိရောက်အကောင့်ထဲဖော်ဆောင်ရသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာအကြံဖတ်မှုတွေထပ်ပြီးမပေါ်ပေါက်အောင်ကြိုတင်တားဆီးနိုင်ဖို့ရည်ရွယ်အကြံပြုချက်တွေပါဝင်တဲ့ကြားဖြတ်အစီရင်ခံစာကိုကော်မရှင်ကမတ်လ16ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မုံကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ဆိုင်ရာဗတ်ပေါင်းစုံအတွက်အကြံပြုချက်တွေပါဝင်တဲ့ချားဖြတ်အစီရင်ခံစာကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမတ်လ16ရက်ကြာသပတေးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကော်မရှင်အကြံပြုချက်တွေဟာလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေနဲ့မကရခိုင်ပြည်နယ်ကအခြေအနေအလုံးကိုလေ့လာပြီးတော့ကော်မရှင်ကအကြံပြုချက်ကိုပေးခဲ့တာဖြစ်တယ်လို့ကော်မရှင်အဖွဲ့ခေါင်းဆောင်ကုလသမဂ္ဂတွေမှုချုပ်ဟောင်းဒေါက်တာကိုဖီအာနန်ကအစီရင်ခံစာထုတ်ပြန်ပွဲမှာဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။အခွင့်အရေးအကာအကွယ်ပေးရေးလွတ်လပ်စွာသွာလာနိုင်ရေးစီးပွားရေးနဲ့လူမှုအခြေအနေတွေတိုးတက်စေရေးနဲ့ရခိုင်ရင်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်ရေးလို့နဲ့ပတ်သက်တဲ့အဆိုပြုချက်တွေပါဝင်တယ်လို့ဒေါက်တာအာနန်ကပြောကြားသွားခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အခြေအနေတွေကနိုင်ငံသားစီးစစ်ရေးကိစ္စနဲ့ပတ်သက်လို့လည်းအခုလိုပြောသွားခဲ့ပါတယ်
။ The Commission is aware of a number of unresolved concerns surrounding the verification of citizenship.And recommends that they be clarified and resolved without delay.
နိုင်ငံသားစီးပွားရေးနဲ့ပတ်သက်လို့မဖြေရှင်းနိုင်တဲ့ကိစ္စတော်တော်များများပေါ်ဆိုရင်မှုတွေရှိနေကြတယ်ဆိုတာကိုကော်မရှင်ကသိရပါတယ်။ဒီကိစ္စတွေကိုစစ်ဆေးပြီးအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့အကြံပြုပါတယ်။ရခိုင်ပြည်နယ်ထဲမှာရှိသမျှလူတိုင်းအားလုံးကျန်းမာရေးနဲ့ပညာရေးဆောက်ရှောက်မှုတွေရရှိနိုင်ရေးကိုဆောင်ရွက်ဖို့နဲ့အခြေအနေပိုတိုးတက်အောင်လုပ်ပေးဖို့လိုအပ်တယ်ဆိုတာကိုလည်းအလေးနဲ့ပြောချင်ပါတယ
်။အစီရင်ခံစာထဲမှာလည်းလူမှုအဖွဲ့အစည်းတွေကြားမှာတဟဇာတဖြစ်မှုနဲ့အပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေရှိလာရေးကိုပြည်ထောင်စုအစိုးရပြည်내အစိုးရတွေကလူသိရှင်ကြားအားပေးလှုံ့ဆော်တဲ့အပြင်အစိုးရအဖွဲ့ဝင်တွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာမမှန်ကန်တဲ့သတင်းတွေဖြန့်နေတာကိုပပြအောင်လို့ဆောင်ရွက်တင်တာကိုလည်းအစီရင်ခံစာထဲမှာအကြံပြုထားပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုတင်ပြနိုင်ကြဖို့ဆွေးနွေးမှုဆိုင်ရာနည်းလမ်းတွေကိုအစိုးရကအမြန်ဆုံးဖော်ထုတ်ပေးဖို့လည်းအကြံပြုချက်တွေပါဝင်ပါတယ်။ဒါရီနဲ့ပတ်သက်လို့ဒေါက်တာကိုဖီအာနန်ကအခုလိုပြောသွားပါတယ်
။ In the commission's view, creating conditions conducive for intercommunal dialogue, representation and participation in public life are essential to ensure.
ဒီကိစ္စတွေထဲမှာခဏခဏပြန်ဖြစ်နေတဲ့အကြမ်းဖက်မှုတွေ၊ဖျက်ဆီးမှုတွေကိုတားဆီးနိုင်ဖို့အတွက်ဆိုရင်လူမှုအတိုင်းဝိုင်းကြားမှာအပြန်အလှန်ဆွေးနွေးနိုင်မယ့်အခြေအနေတွေအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာကိုစားပြုနိုင်ရေးပါဝင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ကော်မရှင်ကမြင်ပါတယ်
။2012ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းဖွင့်ထားတဲ့ IDB စခန်းတွေကိုပိတ်နှံရေးဆောင်ရွက်ဖို့လူခွေရေးဆဆိုးဝါးဝါချိုးဖောက်ခဲ့တယ်ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ပြီးပမလိုက်တဲ့စုံစမ်းစစ်ဆေးတွေးရှိချက်တွေကိုအခြေခံပြီးတော့အစိုးရအနေနဲ့လူခွေရေးချိုးဖောက်သူတွေကိုထိုက်တဲ့ပြစ်ဒဏ်ပေးဖို့စတဲ့အကြံပြုချက်တွေကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ဒီအစီရင်ခံစာထဲမှာပါဝင်တဲ့အကြံပြုချက်တွေဟာနိုင်ငံတော်အစိုးရရဲ့သဘောထားအမြင်နဲ့တူညီတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြာတာရင်းတွေကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အကြံပြုတင်ပြချက်တွေဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိစေမယ်လို့ယုံကြည်တဲ့အကြောင်းပြောထားပါတယ်။ဒါအပြင်ကော်မရှင်တင်ပြချက်တွေကိုအချိန်မဆိုင်ပဲထိထိရောက်ရောက်အကောင့်ထဲပေါ်သွားမယ်လို့လည်းအစိုးရရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြားဖြတ်အစီရင်ခံစာဟာရခိုင်ပြည်နယ်ထဲမှာအကြမ်းဖက်မှုတွေထပ်မဖြစ်အောင်ကာကွယ်တားဆီးနိုင်ဖို့ရည်ရွယ်ချက်နဲ့ပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီအစီရင်ခံစာထဲမှာဖော်ပြထားတဲ့တင်ပြအကြံပြုချက်တွေကရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာဖို့အတွက်ဘလောက်အထောက်အကူပြုနိုင်ပါသလဲမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာတင်းဆွေကကျေပြန့်ပြီးလက်တွေ့ကြတဲ့အစီရင်ခံစာဖြစ်တယ်လို့သုံးသပ်ပါတယ
်ကိုဖီအန်နာဦးဆောင်တဲ့ကော်မရှင်အစီရင်ခံစာဟာမစ်ယာဟီလီအစီရင်ခံစာနဲ့ပို့ပြီးတော့ကျေပြန့်ပြီးတော့ဟိုလက်တွေ့ကြတဲ့အစီရင်ခံစာတခုလို့မြင်ပါတယ်နောက်တစ်ခါပြဿနာဖြေရှင်းမှုမှလည်းရှိရှိဝေးဝေးနဲ့အချိန်ယူရမယ်အဆင့်တွေလိုရမယ်ဆိုတော့အချိန်နေတင်ပြချက်ဟာလည်းပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာဖြေရှင်းရေးပေါ်မှာလက်တွေ့ကြတဲ့အကြံပေးမှုဟိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒီအစဉ်ခံစားမှာပါတယ်လို့ပေါ့နော်ပြဿနာဟာဟိုနည်းနည်းတဲ့ကြီးကျယ်တဲ့အချိန်ယူရမယ်အဲ့ဒီထက်မှနောက်ဆုံးသူတင်ပြချက်မှာယုံကြည်မှုပေါ့အပြန်လာယုံကြည်မှုတည်ဆောက်ရမယ်ဆိုတော့အချက်ဟာတော်တော်ကိုကျွန်တော်တို့ဟိုတွားရအောင်မယ်ခီးစဉ်အစီအီးဖြစ်တဲ့အတွက်ဒီခန့်အစီအခံစာပေါ်မှာမူတည်ပြီးတော့ဒီအတိုင်းဝိုင်းတွေအကုန်လုံးနဲ့တခါတစ်ဆက်တည်းမှာဘင်္ဂလားဒေ့ရှ်ပေါ်လို့အိန္ဒိယနိုင်ငံနောက်တခါဒီဘာသာရေးရနောက်ကနေ ေးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့အရင်လိုစိုးစိုးဝါဝါမဖြစ်စေဘဲနဲ့ထိထိသိသိဖြစ်ဖို့အထောက်ကူပြုနိုင်တယ်လို့ယူဆပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့2016စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အပြီးသက်အစည်းအဝေးကတော့ဒီနှစ်ကုန်ပိုင်းလောက်မှထုတ်ပြန်နိုင်လိမ့်မယ်လို့ကော်မရှင်ကပြောပါရရှင်။